နိုင်ငံသားရေးရာကုလသမဂ္ဂလက်ထောက်တွင်ရေးမှူးချုပ် Jeffrey Feldman ဟာအောက်တိုဘာလ23ရက်နေ့ကနေ29ရက်နေ့အထိမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အရေးပေါ်ဖြေရှင်းရမယ့်ကိစ္စတွေကိုမြန်မာအစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နိုင်ရေးဆွေးနွေးမယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတီနီကီဟေးလေးနဲ့မြန်မာနိုင်ငံအမျိုးသားအလုံးကျုံရေးအကြံပေးဦးတောင်ထွန်းတို့လည်းကြာသပတေးနေ့ကနယူးယောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုမဆုမြတ်မောင်ကဆက်ပြီးပြောပြပါမယ်ရှင်။
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအေဂျင်စီတွေရဲ့စာရင်းအရမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်ဟာဗုဒ္ဓဟူးနေ့ကအထိ 93,600 ရှိနေပြီလို့ဆိုပါတယ်။ဒုက္ခသည်ပြည်ထနာကိုနိုင်ငံတကာကဝိုင်းဝန်းဖြေရှင်းနေရချိန်မှာကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အတွေ့ရမှုချုပ် Jeffrey Feldman မြန်မာနိုင်ငံကိုသွားရောက်တာဖြစ်ပါတယ်။အောက်တိုဘာလ23ရက်နေ့ကနေ29ရက်နေ့အထိသွားမယ့်ခရီးစဉ်ရဲ့အဓိကရည်ရွယ်ချက်နဲ့ပတ်သက်လို့ကုလသမဂ္ဂတွေ့ရမှုချုပ်ရဲ့ဒုတိယပြောခွင့်ရဖာရန်ဟတ်ကချာတာရင်းနဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
Following the Secretary General's repeated calls for an end to the military operations and violence in northern Rakhine State,
ဒီကနေ့မြောက်ပိုင်းမှာစစ်စင်ရေးတွေနဲ့ကြမ်းဖက်မှုတွေကိုရပ်ဖို့လူသားချင်းစာနာတဲ့အထောက်ပံ့တွေလွတ်လွတ်လပ်လပ်ပေးခွင့်ပြုဖို့ဒုက္ခသည်တွေအနေနဲ့သူတို့ရဲ့နေရာရင်းကိုဘေးကင်းစွာသိခါရှိစွာနဲ့လိုလိုလာလာရေရှည်ပြန်နေထိုင်နိုင်တဲ့အခြေအနေတွေကိုဖန်တီးပေးဖို့ကုလသမဂ္ဂတွင်းမှုချုပ်ကအကြိမ်ကြိမ်ပန်ကြားထားပါလေ။အရေးပေါ်ဖြေရှင်းဖို့လိုအပ်နေတဲ့ကိစ္စတွေကိုမြန်မာနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကို Mr. Feldman ရဲ့ခီးစဉ်မှာတိုင်ပင်ဆွေးနွေးမှာပါ
။ Mr. Feldman ဟာရခိုင်ပြည်နယ်မြောက်ပိုင်းအရင်းနဲ့ပတ်သက်လို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့စက်တင်ဘာ26ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာတကပိတ်အစည်းအဝေးလုပ်ခဲ့ပါတယ်။ပဋိပက္ခတွေဖြစ်ခဲ့တဲ့နေရာတွေကပြဿနာကိုမြန်မာနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးအတွက်မြန်မာနိုင်ငံခီးစဉ်မှာအဓိကထားဆွေးနွေးလိုက်မယ်လို့ပြောခွင့်ရသူဖာရန်ဟတ်ကပြောပါတယ်
။ His discussions will also focus on building a constructive partnership between Myanmar and the United Nations.
ပြဿနာဖြစ်နေတဲ့နေရာတွေကလူမှုတိုင်းဝိုင်းအလုံးထိခိုက်နေရတဲ့အကြောင်းရင်းကိုဖြေရှင်းတဲ့နေရာမှာမြန်မာနဲ့ကုလသမဂ္ဂအကြားထိထိရောက်ရောက်အတူပူးပေါင်းဆောင်ရွက်နိုင်ရေး Mr. Feldman ဒီကအောင်ဆက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်။
ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အတွေ့အမှုချုပ် Jeffrey Feldman ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းဘယ်သူတွေနဲ့ဆွေးနွေးမယ်ဘယ်ကိုသွားမယ်ဆိုတာကိုတော့ကုလသမဂ္ဂကလောလောဆယ်မထုတ်ပြန်နိုင်သေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအဖွဲ့အစည်းတွေရဲ့ပြောကြားချက်တွေဟာဗက်လိုက်တယ်လို့မြန်မာနိုင်ငံဘက်ကပယ်ချဆွဆွဲထားချိန်မှာကုလသမဂ္ဂအကြီးအကဲတယောက်မြန်မာနိုင်ငံကိုသွားရောက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ပြည်သူတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကြာတာရေးနေတုန်းကမိန့်ခွန်းပြောကြားခဲ့တာမှာရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ပံ့ပိုးကူညီပေးဖို့ကမ်းလှမ်းထားတဲ့နိုင်ငံတွေကုလသမဂ္ဂအေဂျင်စီတွေကမ္ဘာဗန်နဲ့အာရှဖွံ့ဖြိုးရေးဘဏ် ADB လိုဘဏ္ဍာရေးအဖွဲ့အစည်းတွေနိုင်ငံတကာ NGO အဖွဲ့အစည်းတွေမိတ်ဆွေနိုင်ငံတွေပါဝင်ကြဖို့ဖိတ်ခေါ်ခဲ့ပါတယ်ကြာတာပရင်းနေကပဲကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီနဲ့နယူးယောက်မြို့မှာရောက်နေတဲ့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းတို့လည်းအရေးပေါ်ဖြေရှင်းဖို့လိုတဲ့ဒုက္ခသည်အရေးကိစ္စကိုဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးမှုအတွင်းမှာလည်းအကြံဖတ်မှုတွေကိုဗတ်အားလုံးကအမြန်ဆုံးရပ်ဖို့လိုအပ်တယ်ဆိုတာကိုအမေရိကန်တပ်အမတ်ကြီးနီကီဟေလီကအလေးထားပြောကြားခဲ့ပါတယ်။အိုးအိမ်ဖြစ်ထွက်ပြေးခဲ့ရသူအလုံးလုံခြုံတိတ်ခါရှိစွာနေရပြန်နိုင်ရေးအတွက်မြန်မာအစိုးရကအစဉ်ပြေအောင်ဆောင်ရွက်ပေးဖို့ပန်ကြားခဲ့တယ်လို့အကြမ်းဖက်မှုဖြစ်ခဲ့တဲ့နေရာတွေမှာလူသားချင်းစာနာတဲ့အကူအညီတွေပေးခွင့်ရနိုင်ဖို့လည်းတောင်းဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မှာထိခိုက်ခဲ့တဲ့လူမှုအတိုင်းဝိုင်းအလုံးအပေါ်တိုက်ခိုက်မှုကျူးလွန်ခဲ့သူလုံခြုံရေးအရာရှိတွေနဲ့တခြားသူတွေကိုသူတို့လုပ်ရက်တွေအတွက်အရေးယူဖို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးကအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းနဲ့အောက်တိုဘာ12ရက်နေ့ကတွေ့ဆုံစဉ်မှာတိုက်တွန်းခဲ့ပါတယ်။အခုလိုရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အရေးပေါ်ဖြေရှင်းနိုင်ရေးအတွက်နိုင်ငံတကာကစူးစမ်းနေချိန်မှာရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မတီဥက္ကဋ္ဌဒေါက်တာကိုဖီအာနန်ကလည်းဒီကနေ့အောက်တိုဘာ13ရက်နေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီမှာအလွတ်တဘောဆွေးနွေးဖို့ရှိပါတယ်။လုံခြုံရေးကောင်စီရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌပြင်သစ်နိုင်ငံရဲ့အစီအစဉ်နဲ့မစ္စတာအာနန်နဲ့ Area Formula Meeting အလွတ်တဘောဆွေးနွေးမှုလုပ်မှာဖြစ်ပါတယ်။ရိုဟင်ဂျာပြည်ထနာနဲ့ရခိုင်ပြည်နယ်အရေးကိုကုလသမဂ္ဂအနေနဲ့မြန်မြန်ဆန်ဆန်တုံ့ပြန်နိုင်ဖို့ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်တန်အမတ်ကြီး François Dilletta ကပြောထားပါတယ်။မြန်မာနိုင်ငံဆိုင်ရာပြင်သစ်တန်အမတ်ကြီးနဲ့ဗြိတိန်တန်အမတ်ကြီးတို့လည်းရခိုင်ပြည်နယ်ကအခြေအနေတွေကိုနိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်နဲ့အခုရက်ပိုင်းတွေအတွင်းမှာပဲနေပြည်တော်မှာဆွေးနွေးခဲ့ကြပါသေးတယ်ရှင်။